America in Burmese.
Mingla ba shin. Washington News Review American Tanga ni 2020 March la 26 ye Chatabri ni nya bai season rwe go Myanmar Sanodin nya 9 nai ga ni 10 nai thi line no meter 192532 ne line meter 190 lo ga ni thon mae pe daw ba me. American Piron Su ma COVID 19 yoga ku sat mu a ye bo a chin ni jaw VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ခင်မျိုးသက်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတီးပြုလူနာစင်းတွေကိုကြည့်ရင်အီတလီ၊အမေရိကန်ပြည်တော်စုနဲ့စပိန်နိုင်ငံတွေဟာလက်ရှိမှာဒီရောဂါဖြစ်ပွားရာအချက်အချာဒေတာတွေဖြစ်နေတာတွေ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံကတော့ယောဂါဖြစ်ပွားသူအများဆုံးနဲ့တည်ဆုံးမှုအများဆုံးရှိနေပြီးအဆိုးဝါးဆုံးခံစားနေရတာပါ။ဒါပေမဲ့လည်းအခုခါမှာစပိန်နဲ့အီတလီမှာကူးစက်ခံရသူနဲ့တည်ဆုံးသူကများလာနေပြီးစပိန်မှာတနေ့တည်းလူပေါင်း938ဦးတည်ဆုံးခဲ့တဲ့အတွက်အခုဆိုတည်ဆုံးသူက3400ရှိသွားပြီလို့စပိန်ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါကြောင့်နိုင်ငံကိုအရေးပေါ်အခြေအနေဆက်ပြီးကြီးညာပေးဖို့နဲ့စီပွားရေးလုပ်ငန်းတွေအကုန်ပိတ်ပြီးလူတွေလည်းဧပြီလလလောက်ထိအိမ်မှာပဲနေကြဖို့အစိုးရရဲ့တောင်းဆိုမှုကိုစပိန်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းခုရက်ပိုင်းအတွင်းယောဂါဖြစ်ပွားသူဦးရေကတိုးလာပါတယ်။ John Hopkins တက္ကသိုလ်ရဲ့ကျန်းသတင်းနဲ့အစိုးပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာစုစုပေါင်း69000ရှိနေပြီး1000ကျော်သေဆုံးတယ်လို့သိရပါတယ်။ဒီယောဂါကြောင့်အထိနားနေတဲ့အမေရိကန်ပြည်သူတွေအတွက်စီပွားရေးကြားကံပေးဖို့ဗိုလ်တော်ဖူးနဲ့ညံ့နေပိုင်းမှာအထက်လွှတ်တော်ကဒေါ်လာ1 trillion ကူညီပံ့ပိုးဖို့အဆိုကိုမဲခွဲပြီးအတည်ပြုပေးခဲ့ပါတယ်။ Democratic Party ကသမရလောင်းဖြစ်တဲ့ဝင်ရောက်ပြီးအရွေးခံတဲ့သူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ Joe Biden ဟာအခုရက်ပိုင်းအတွင်းထင်းထင်းပေါ်ပေါ်မနေပဲကိုရိုနာဗိုင်းရပ်စ်ရောဂါမကူးစက်အောင်သူ့ရဲ့ဒလဝဲပြည်နယ်ကနေမှတိကျခွဲပြီးနေနေပါတယ်။နောက်ဆုံးလုတ်ခဲ့တဲ့အကြိုရွေးကောက်ပွဲမှာအဓိကပြိုင်ဘက်ဖြစ်သူဗားမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်အကျပ်တဲပေါ်လာတာမို့မဲဆွယ်စီယုံပွဲတွေရောအကြိုရွေးကောက်ပွဲတွေပါရုတ်တရက်အခက်အခဲတွေ့သွားပါတယ်။ဒါပေမဲ့လက်ရှိကမ္ဘာ့ကာယောဂါနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကင်ကွယ်ပုံကိုဒီမိုကရက်တစ်ပါတီရဲ့ဝေဖန်မှုတွေကတော့ရက်မသွားပါဘူး။သမ္မတထရန့်ဟာရှေးပညာရှင်တွေရဲ့သတိပေးချက်အပြင်သူ့ထောက်လှမ်းအရာရှိတွေJanuary လအစောပိုင်းကလေးကသတိပေးခဲ့တာကိုလှစ်လျူရှုပြီးဒီယောဂအတွက်ခက်နှင်းလေးပဲတုံ့ပြန်ခဲ့တယ်လို့တနင်္လာနေ့မိန်ကောမှာဂျိုးဘိုင်ဒန်ကဝေဖန်ပြောဆိုပါတယ်။ဒါအပြင်စစ်ပွဲဖြစ်နေချိန်တာဝန်ယူရတဲ့သမ္မတလို့သူ့ကိုယ်သူပြောနေတဲ့သမ္မတထရန့်အနေနဲ့စစ်ပွဲဖြစ်နေတယ်လို့တကယ်တာဝန်ယူလို့ဆောင်ဖို့လည်းပြောပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူတွေကိုကုသဖို့နာမည်ကျော်အားကစားကွင်းကြီးတစ်ခုကိုယာယီစီအောင်ဖြစ်နေပြောင်းလဲဖွင့်လှစ်တော်မှာဖြစ်ပါတယ်။ယောဂအကူးဆက်ခံရသူဦးရေတိုးလာတာကြောင့် Rio de Janeiro မှာရှိတဲ့ Olympic ပွဲတွေကမ္ဘာဖလားပွဲတွေကျင်းပရာ Maracana အားကစားခွင့်ကြီးကို Brazil ကယာယီဆင်းအောင်ဖြစ်နေပြောင်းလဲဖို့လှုပ်လာတာပါ။ယောဂအကူးဆက်ခံရကြောင်းအတီးပြုလူနာနဲ့တည်ဆုံးမှုအများပြားဖြစ်နေတဲ့ Sao Paulo မှာလည်းမြို့တော်ဝန်ကအားကစားရုံတစ်ခုနဲ့ Convention Center တစ်ခုကိုလူနာ 2,000 ကျော်ထားနိုင်အောင်ဆင်းအောင်တွေအဖြစ်မကြာခင်သတင်းပတ်အတွင်းမှာပဲပြောင်းလဲဖွင့်လှစ်ပေးတော့မှာပါ။And Hampi Convention Center ကိုကရင်1800ဆင်းအောင်ဖြစ်နေပြောင်းပြီးအထူးဆောင်ကျင်နေရ80ကျော်ထားရှိမယ်လို့ Sao Paulo ဆင်းအောင်တာဝန်ခံကပြောပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားကြောင်းအတည်ပြုလူနာက4200ရှိပြီးသေဆုံးသူက58ယောက်ရှိနေပါပြီ။တောင်အာဖရိကနိုင်ငံမှာလည်းစက်တဘာလညတကောင်းရံအချိန်ကစပြီး21ရက်ကြာအသွာလာအလုံးပိတ်ထားလိုက်ပါပြီ။ဒါဟာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူအရေအတွက်တဖြည်းဖြည်းတိုးလာနေပြီးဘုဒ္ဓဘုနေမှာတော့အတီးပြုလူနာ900ဦးရှိလာတာကြောင့်ဖြစ်ပါလေ။အခုလိုတိုးလာနေတဲ့အတွက်တောင်အာဖရိကမှာအ ਨੇ ဆုံးသတင်းနှစ်ပတ်လောက်တော့အသွားလာအလုံးပိတ်ပစ်ဖို့လိုမယ်လို့သူယုံကြည်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့ကျန်းမာရေးစောင့်ရှောက်ပူးတောင်းမှုတွေရဲတာဝန်ရှိသူတွေနဲ့အစားအစာရောင်းချဖြန့်ဖြူးသူတွေကိုတော့ကင်းလွတ်ခွင့်ပေးထားပါတယ်။အာဖရိကတလွှားကနိုင်ငံကြီးတွေမှာအခုဆိုရင်ဒီရောဂါအကူးဆက်ခံရသူ2400ရှိလာပြီး50ကျော်သေဆုံးနေပါပြီ။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိ9.19 kHz 15.5 MHz တို့မြောက် ိုက်တိုမီတာ25 kHz 11803ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ပြည်မအမေရိကန်သံကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက COVID-19 ကပ်ရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတင်းပေးချက်အဆင့်၄ဖြစ်သတ်မှတ်လိုက်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွားလာမှုတွေမလုံခြားဖို့ကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ပမှာအချိန်တိုင်းတာအကန့်အသတ်မရှိနေဖို့အတွက်စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအမြန်ဆုံးပြန်လာဖို့ပြောပါတယ်။ဒါပြင်ပြည်ပနိုင်ငံတွေမှာတွားရောက်နေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းနိုင်ငံတကာခီးသွားလာမှုတွေကိုမလုံခြားဖို့ကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေနိုင်ငံတကာကိုထွက်ခွာမဲ့လေရင်တွေဒီနေ့ကဆလို့ရှိနေသေးပြီးအမေရိကန်နိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့တရုတ်နိုင်ငံကွမ်ဂျူနဲ့ရှန်ဟိုင်းကာတာနိုင်ငံဒိုဟာမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့အပါအဝင်ထိုင်းနိုင်ငံဘန်ကောက်လေစိတ်တွေကနေတဆင့်အမေရိကန်နိုင်ငံကိုပြန်လာဖို့လှုပ်တင်တယ်ဆိုပြီးတော့ပြောထားပါတယ်ထိုင်းဆိုရကလည်းဘန်ကောက်လေစိတ်ကနေတဆင့်ခီးသွားမဲ့သူတွေကိုတကယ်လို့24နာရီထက်မကျော်ဘူးဆိုရင် COVID-19 ရောဂါမရှိကြောင်းစိတ်လက်မှတ်နဲ့ကျမ၏အာမခံရှိကြောင်းအထောက်အထားတွေပြသမယ်ဆိုတဲ့အချက်ကိုယာယီပယ်ဖျက်လိုက်တယ်လို့အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပေမဲ့လည်းခီးသည်တွေအနေနဲ့လျင်စီးနိုင်တယ်ဆိုတဲ့ကျမ၏စစ်ဆေးချက်ကိုတော့ပြဖို့လိုတယ်လို့ဆိုထားပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ရုံးပါဝင်ကဘာတော်မှာရှိတဲ့အမေရိကန်တန်ရုံးနဲ့ကောင်စစ်ဝင်ယုံတွေကတန်ရုံးဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအနေနဲ့လည်းကိုဗစ် -19 ကြောင့်ကျမ၏အန္တရာယ်ရှိလာခဲ့ရင်တန်ရုံးကနေထောက်ခွာဖို့အမေရိကန်နိုင်ငံသားဥပဒေထာရကပြီးခဲ့တဲ့မတ်လ14ရက်နေ့ကအတည်ပြုထားပါရခင်ဗျာအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးတိုင်းတာနဲ့အပြင်မထွက်ဘဲနေကြဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကနံပါတ်ဒုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေလုပ်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြင်မထွက်ကြဖို့ဝန်ကြီးနရင်ဒရာမိုဒီကမတ်လ24ရက်နေ့ကမိန့်ထုတ်ခဲ့တာဖြစ်ပါတယ်မရှိမဖြစ်ရေးပေါ်ဝန်ဆောင်မှုပေးနေတဲ့သူကလွဲရင်ကျန်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်တားဆီးတဲ့အနေနဲ့ရဲတွေကလမ်းတွေကိုတန်ဆူးကျိုးနဲ့ပိတ်ပြီးတော့ကားတွေကိုရပ်တန့်စစ်ဆေးတာတွေလုပ်နေပါတယ်။ဒါပြင်မွန်ဘိုင်းငပူရောနဲ့မော်မြို့တွေမှာလည်းစည်းကမ်းချိုးဖောက်တဲ့သူတွေကိုထိုင်ထားလုခိုင်းတာတိုက်ထိုးခိုင်းတာတွေလုပ်ပြီးတော့အပြစ်ပေးနေပါတယ်။အိန္ဒိယမှာအခုလိုအပြစ်မထွက်ရဘူးလို့မိန့်ထုတ်လိုက်တာကြောင့်လူတွေဟာလည်းဈေးဆိုင်တွေမှာလူအရက်စုပြုံပြီးတော့တိုးဝဲခဲ့ကြပါတယ်။ယူရိုဒေးလီမှာတော့အစိုးရကဆင်းရဲနွမ်ဘာပြီးအစားအစာမရှိတဲ့သူတွေနဲ့နေသားလုံသမားတွေကိုအစားအသောက်တွေဝေပေးနေပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ926ယောက်တွေ့ရှိပြီးတော့သေဆုံးတဲ့သူ11ယောက်ရှိခဲ့တာကြောင့်အိန္ဒိယအစိုးရကမတ်လ25ရက်နေ့ကစပြီးတော့တနိုင်ငံလုံးတိုင်းတာနဲ့သုံးပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်လိုက်တာဖြစ်ပါတယ်။တရုတ်၊အီတလီ၊စပိန်နိုင်ငံတွေထက်စာရင်အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိတ်မပြောပါလောက်ပေမဲ့ကမ္ဘာပေါ်မှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုရင်ယောဂကူးစက်ခံရတာတွေအကြီးအကျယ်ဖြစ်လာနိုင်တယ်လို့ဝန်ကြီးချုပ်မိုဒီနဲ့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့မြန်မာဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့အောင်တင်းချုပ်တဲ့အနေနဲ့အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုံ့ဆော်လာနေပါတယ်။လူတူးနဲ့တူနီနီကက်ကမနေပဲခက်ခေါ်ခွာနေကြဖို့စီမံစည်းကမ်းကိုမလိုက်နာဘဲချိုးဖောက်ခဲ့ရင်ချိုးဖောက်တဲ့သူအနေနဲ့ဒဏ်ငွေမမဟုတ်ထောင်ဒဏ်ကျခံရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ2660ထက်မနည်းရှိပြီးတော့သေဆုံးသူ11ယောက်ထက်မနည်းရှိလာတာကြောင့်အာဏာပိုင်ဒီဘက်ကအခုလိုလှုပ်ဆောင်လာတာပါ Social distancing လို့ခေါ်တဲ့လူတူးနဲ့တူခက်ခော်ခွာနေဖို့တတ်မှတ်ထားတဲ့စီမံစည်းကမ်းတွေကိုလူတွေအနေနဲ့လိုက်နာလာအောင်လုပ်ဖို့အတွက်ဒီကုန်းနေနေရဲအပါအဝင်ရဲတပ်ဖွဲ့ဝင်တောင်းကိုမျက်နှာဖုံးတွေတခြားယောဂကာကွယ်အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့အတူနိုင်ငံတော်ဝန်မှချသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးကျဆင်းမှုတွေမဖြစ်အောင်အမေရိကန်အတက်လွတ်တော်ကဒေါ်လာ1ထရီလီယံအကူအညီပေးသွားဖို့ခွင့်ပြုခဲ့ပေမဲ့အာရှအစုရှယ်ယာဈေးကွက်တွေကတော့ကျဆင်းခဲ့ပါတယ်။တိုကျိုရဲ့ Nikkei အစုရှယ်ယာဈေးကွက်ကတော့ဒီကနေ့ဈေးကွက်ပိတ်ချိန်မှာ 4.500 ခန်းလုံးကျဆင်းခဲ့ပြီးဟောင်ကောင်က Hang Seng နဲ့တောင်ကိုရီးယားက Kospi အစုရှယ်ယာဈေးတွေကတော့100ခန်းလုံးကျော်ကျဆင်းခဲ့ပါတယ်။ဒါပြင်တရုတ်နိုင်ငံက Shanghai အစုရှယ်ယာဈေးကွက်ဟာလည်း 3.500 ခန်းလုံးကျော်ကျဆင်းခဲ့ပါတယ်။ဒါနဲ့လည်းဩစတြေးလျကတော့ S&P အစုရှယ်ယာဈေးကွက်ကတော့100ခန်းလုံးတက်ခဲ့ပါတယ်။ကမ္ဘာဈေးကွက်ဘက်မှာဆိုရင်လည်းအစုရှယ်ယာဈေးတွေကျဆင်းခဲ့ပြီးတော့ American ရဲ့အနာဂတ်အစုရှယ်ယာဈေးကွက်တွေဟာလည်းအလားအလာမကောင်းပဲ Dow Jones နဲ့ Nasdaq အစုရှယ်ယာဈေးကွက်တွေဟာ 1.500 ခန်းလုံးကျော်နဲ့ S&P အစုရှယ်ယာဈေးကွက်ကတော့100ခန်းလုံးကျဆင်းခဲ့ပါတယ်ခင်ဗျာ။
ယူအမေရိကန်သံကနေဂျာတော်ရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်
အခုတော့သတင်းလောအရင်းနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းအတာနဲ့ဆိုရင်ဒီရောဂါကူးစက်ရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေလည်းမြန်မာနိုင်ငံမှာအလုံးလောက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ခွဲအတည်ပြုလူနာ3ဦးဖြစ်တဲ့ချင်းမြင်းနယ်တီတိမ်ပြည်သူစေယုံကအသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးထူးကူစေယုံကအသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီလူနာတွေကိုကုသရမှာ WHO ကချမှတ်ထားတဲ့အတိုင်းဆောင်ရွက်လျက်ရှိပြီးကုသရေးအတွက်လိုအပ်တဲ့စက်ပစ္စည်းကိရိယာအစုံလင်ရှိတယ်လို့ဗဟိုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ပေါ်ရှိတဲ့သူတွေဆိုလို့ရှိရင်အခုကုသခဲ့မှာဆိုရင်သူတို့ဖိမှန်ကောင်းဆယ်လေးယူပါတယ်သူတို့တွေမှာဒီလိုမျိုးတွေဒီလိုပေါ်ဆွေးတွေ့တယ်ဒါကြောင့်မကုသမှုတွေဒီလိုဒီကုသမှုတွေကိုသိမယ်ဒါနဲ့ပတ်သက်လို့ရှိရင်ဒါကိုရှင်းပြတာပေါ့နော်တနည်းအားဖြင့်ကုသမှုမှာဆိုလို့ရှိရင်ကုသမှုတွေလက်ရှိကုသမှုတွေမှာဆိုလို့ရှိရင်ကျမတို့တွေကတမျိုးရွှေရဲ့ guideline တိုင်းကုသပါတယ်ကျမတို့တိုင်းပြည်မှာဆိုရင်လက်ရှိမှာဆိုလို့ရှိရင် 3 cases ဆက် confirm case ရှိတယ်ဒီ 3 cases ဆိုလည်းကျမတို့ကောင်းကောင်းနိုင်နိုင်နည်းနည်း guideline တွေနဲ့လိုအပ်တဲ့ treatment တွေရှိပြီးသားကျမတို့မှာလိုအပ်တဲ့ facility
လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ3ဦးရှိနေပေမဲ့ဒီအခြေအနေကနေနောက်ထပ်ဖြစ်ပွားသူရှိမလာနိုင်မှုအတွက်ရောဂါထိန်းချုပ်ကာကွယ်ရေးတွေကိုအစိုးရဌာနချင်းပေါင်းစပ်ပြီးဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ရောဂါပိုးရှိသူ3ဦးနဲ့နှီးစပ်ခဲ့သူတွေကိုရှာဖွေဖော်ထုတ်ပြီးတိကျခွဲစောင့်ကြည့်တာတွေလည်းလုပ်ဆောင်နေပါတယ်။ဒီရောဂါကာကွယ်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီမှာနိုင်ငံတော်အတိုင်းအမြင်ငံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်နေပြီးအလူရှင်တွေစီကလူရမ်းမှုတွေကိုလည်းလက်ခံပြီးလိုအပ်တဲ့နေရာတွေမှာချက်ချင်းချမှတ်ဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။ယောဂထိန်းချုပ်ကာကွယ်ရေးအတွက်ရှိအခြေအနေမှာလုံလောက်မှုရှိတယ်လို့လည်းဆိုပါတယ
်။အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြင်ငံပုဂ္ဂိုလ်ကိုယ်တိုင်ကမြူသားဆင်ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီမှာကိုယ်တိုင်ရှိချက်ပြီးတော့ပါဝင်ဆောင်ရွက်နေတာဆိုတော့လိုအပ်ရင်လိုအပ်သလောက်ကျွန်တော်တို့နိုင်ငံတော်ရဲ့တိုက်ချက်ကနေတုံ့ဆွယ်ဖို့တဲ့နော်။သူရဲ့ချမှတ်ထားတဲ့နည်းလမ်းတွေတုံ့ဆွယ်လို့ရပါတယ်။လိုအပ်ရင်ဆောင်ဖို့ရှိပါတယ်နော်။အခုလောလောဆယ်တော့ကျမတို့မှလည်းဒီ support တွေရတယ်ဝင်နေပါတယ်အလူရှင်မြတ်လူတိုင်းလည်းရှိပါတယ်ဒါရရင်တော့ကျမတို့တောင်းခံမှာဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရဲ့တက်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲကမ်းစီပေးပို့ပြီးထပ်မံအတည်ပြုချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်အခုလိုအပတ်ပတ်ကနေအချိန်မြင့်လှုပ်ဆောင်နေချိန်မှာသတင်းအမှားတွေကိုမေ့ုံဖို့နဲ့ဒီရောဂါတိုက်ဖျက်ရမှာလဲပြည်သူတွေပူးပေါင်းပါဝင်ပေးဖို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုချိန်မှာဆိုသတင်းတွေကအမျိုးစုံနဲ့ info damage လို့တော့သုံးပါတယ် information တွေပေါက်ပွားပြီးတော့ဘယ်ဟာအမှန်လို့မသိတိုင်လောက်အောင်လို့ဒီလိုများလာတဲ့အခါမှာဆိုရင်ခိုင်မာစိတ်ချတဲ့ယုံကြည်ရတဲ့သတင်းအမြင့်ကောင်ပဲယုံကြည်ပါသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေကိုမ share ပါနဲ့လို့ပြောထားပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဆိုလို့ရှိရင်ဒါကအခုဆိုလို့ရှိရင်ကိုယ်နိုင်ငံတော်အစိုးရကိုယုံကြည်ပါနိုင်ငံတော်အစိုးရလုံဆောင်ပေးနေတဲ့ကိစ္စရတဲ့အကြီးအကဲပူးပေါင်းဆောင်ရွက်အောင်ဆောင်ရကြပါ။ကျန်းမာရေးအားသာဝန်ကြီးဌာနနဲ့လမ်းညွှန်ချက်တွေနဲ့သူတွေမသိအတိအကျလိုက်နာခြင်းအပြင်ကိုယ်နိုင်ငံကို COVID-19 ရောဂါအခုဆိုရင် positive ဖြစ်ပြီး၃ယောက်ဖြစ်လာပြီဆိုပေမဲ့လို့ဖြစ်ပွားကူးစက်မှုတွေနည်းနည်းတမြန်နည်းအောင်ထိခိုက်ပြေဆုံးမှုနည်းနည်းတမြန်နည်းအောင်ကိုယ်စီတောင်ရှိကြပြီးတာဝန်နိုင်ပါတယ်ဆိုတာပြောချင်ပါတယ
်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း198နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း48,000ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့22,000ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း33,000ကျော်ရှိနေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်တားဆီးရေးအတွက်အစိုးရဝန်ထမ်းတွေအားလုံးဒီကနေ့ကစပြီးနေအိမ်နဲ့ရုံတလှည့်စီခွဲပြီးအလုပ်လုပ်ကြဖို့အတွက်နိုင်ငံတော်သမ္မတရုံးကလည်းညွှန်ကြားထားပါတယ်။ဝန်ထမ်းအင်အား90ရာခိုင်နှုန်းကိုရုံးမှတာဝန်ထမ်းဆောင်စေပြီးကျန်တဲ့90ရာခိုင်နှုန်းကတော့နေအိမ်ကနေတဆင့်တာဝန်ထမ်းဆောင်စေဖို့ကိုညွှန်ကြားထားတာပါ။ကျမစုစုရန်ကုန်ကနေသတင်းပေးပို့ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်
။တိုင်းနယ်ပြည်နယ်တော်တော်များများမှာ COVID-19 ရောဂါအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ Quarantine Center တွေကို WHO ရဲ့စီကံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီအောင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ တိုင်းနယ်ပြည်နယ်အသီးသီးမှာကော်မတီတွေဖွဲ့စည်းပြီးကိုဗစ် -19 ရောဂါစောင့်ကြည့်တဲ့ quarantine center တွေကို WHO ရဲ့စံတက်မှတ်ချက်တွေနဲ့အသက်နိုင်ဆုံးကိုက်ညီမှုရှိအောင်ဆောင်ရွက်နေကြပါပြီ။ကချင်ပြည်နယ်ဝိုင်းမော်မြို့ကကျန်းမာရေးဦးစီးဌာနမှကသူတို့ရဲ့မြို့နယ်စည်းရုံးတွေမှာပြင်ဆင်ထားတဲ့ quarantine center တွေနဲ့ပတ်သက်လို့ VOE ကိုအခုလိုပြောပြပါရစေ
။အကုန်လုံးပြင်ဆင်နေကြပါတယ်ခင်ဗျာ။ကျွန်တော်တို့စည်းရုံးနေရာပြင်လာရှိသလိုကျွန်တော်တို့မြို့နယ်နဲ့ပေါင်းစပ်ပြီးတဲ့အခါကျလို့ရှိရင်မြို့နယ်ရဲ့တင့်တော်တဲ့နေရာတွေမှာ quarantine area တွေကိုကျွန်တော်တို့သတ်မှတ်ထားတာပေါ့နော်။ facility quarantine မှာသူမျိုးနဲ့လိုက်သူမျိုးနဲ့လိုက်ပေါ့တချို့မျိုးနဲ့ကြတော့နော်ဟိုပါအားကစားရုံနေတချို့မျိုးနဲ့ကြတော့လည်းဖုန်ကြီးကြတချို့မျိုးနဲ့ကြတော့စတင်ကြောင်းပေါ့မျိုးနဲ့တအဓိကကျွန်တော်တီးသလောက်ကတော့မျိုးနဲ့တိုင်းကတော့အဲ့လိုဟိုဆေးရုံနေမှာစီမံထားဆေးရုံဆိုတော့တိတ်ကြီးမရှိဘူးပေါ့နော်အဲ့တော့ဒီမှာဆဆအတွက်လိုလို့ရှိရင်အားကစားရုံနေနော်သူဖုန်ကြီးကြောင်းနေစတင်ကြောင်းနေနော်အဲ့အဲ့လိုပေါ့ချက်ကြောင်းနေနောက်ရင်ကြီးမှုပိမှန်နေအဲ့အဲ့လိုတွေမှာပေါ့နော
်
ဒီမျိုးနဲ့လိုက်မျိုးနဲ့လိုက်သူ့ခြေနေတဲ့သူပေါ့နော်အဲ့လိုစီစဉ်ထားကြပါတယ်ဟုတ်ကဲ့အားလုံးစီစဉ်ထားတဲ့အကုန်ပေါင်းဆက်မျိုးနဲ့တိုင်းမှာကော်မတီတွေဖွဲ့ထားတယ်ဗ
ျ
ကော်မတီရဲ့နေကောင်းဆောင်ပြီးတော့စီစဉ်ထားကြတယ် The ratio စံနှုန်းနဲ့ဖြစ်တဲ့ The ratio စံနှုန်းဆိုတာကမိသားတွေလည်းရှိမယ်လူအလုံးပေါင်းဆက်ပြီးတော့ဖြစ်ရတာလည်းရှိတယ်အဲ့ဒါတွေကတော့အဲ့ဟိုနော်လူသားတွေလည်းရှိမပြည့်စုံတာလည်းရှိ
COVID-19 ရောဂါကာကွယ်ကူတာတာနဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်ခြင်းနဲ့ volunteer တွေကိုလည်းဆောင်ရမ်းရှောင်ရမ်းတွေနဲ့ဘယ်လိုနေရာတွေမှာဆောင်ရွက်ကြရမလဲဘယ်လိုဆောင်ရွက်ကြရမလဲဆိုတာတွေကိုသင်တန်းပေးနေတယ်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနတွေစီကနေသိရပါဗျ။အေယာဝတီတိုင်းဒေသကြီးမှာတော့ quarantine center တွေပြင်ဆင်ထားပြီးပြင်မယ် PPE ဝတ်စုံတွေကအဆုံ20လောက်ပဲရှိသေးတယ်လို့ဆိုပါတယ်။လိုအပ်ချက်တွေရှိနေပြင်မယ်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာမြတ်မင်းထွန်းကပြောပြပါဗျ။အလုံ
းစုံတော့ကျွန်တော် install လုပ်ထားတာ20လောက်ပေါ့။နောက်ထပ်60ကခရစ်စတော့ install လုပ်ဖို့လုပ်နေပါဒါပေမဲ့နည်းနည်းတော့အချိန်နဲ့ယူပါပါသူကတော့သူကဒီဟာတရားမတရားအထဲမှာမကူအောင်လို့နည်းနည်းသူဆိုင်လို့ပါတော့လေ process ကြီးအနေနဲ့တော့များအောင် system version နဲ့ပါတော့ဟုတ်
ဟုတ်ကဲ့
ဒီပါရလုပ်နေတာချိုးစားလိုက်တော့
ဒီ WHO ရဲ့စံညွှန်းတွေနဲ့မညီဘူးဆိုတာမျိုးမဟုတ်ပဲအဓိကကတယောက်ကနေနောက်တစ်ယောက်ကိုရောဂါမကူးစက်နိုင်ဖို့ကာကွယ်တာမျိုးဖြစ်တဲ့အတွက်ရှိတဲ့နေရာအဆောက်အဦနဲ့အကောင်းဆုံးဖြစ်အောင်မြန်မာနိုင်ငံရဲ့စံချိန်နဲ့အကောင်းဆုံးစီမံဆောင်ရွက်ထားတယ်လို့လည်းသူကဆက်ပြောပါဗျာအခုလက်ရှိရန်ကုန်မှာ facility quarantine အတွက်16နေရာတက်မှတ်ဆောင်ရွက်ထားပြီးလူဦးရေ2000လောက်ထားနိုင်မယ်လို့ခန့်မှန်းတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပြပါဗျာ
quarantine နေရာကကျွန်တော်လုံးစည်ပေါ့နော်
ဟုတ
်ကဲ့ဆေးုံဟိုလူပါတီနဲ့တောင်းကလပ်ပါမျိုးသမီးနဲ့ကလေးဆေးုံပါဝင်ဆိုရင်အားလုံးပေါင်း16နေရာကျွန်တော်တို့ရှိပါတယ်16နေရာဆိုရင်တကယ်3နာပေါ့နော်တကယ်3နာကျွန်တော်တို့လုံးလုံးစေ10နေရာပဲရှိသေးတယ်ကျွန်တော်တို့မှာလုံးလုံးစေပြင်ထားတဲ့နေရာကတော့နောက်ထပ်ကျွန်တော်တို့6နေရာရှိတယ်ပေါ့နော်အားလုံးပေါင်းဆိုကျွန်တော် 2000 လောက်တော့ပတ်ဝန်းကျင်လောက်တော့စမ်းမထင်တယ်ကြာဟုတ်
နိုင်ငံခြားကနေပြန်လည်ဝင်ရောက်လာသူတွေစောင့်ကြည့်လူနာတွေအတွက်တောင်မကကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေဆရာဝန်တွေသူနာပြုတွေအကူတွေအတွက်ပါနေထိုင်စားသောက်ရေးအတွက်အဆင်ပြေအောင်စူးစမ်းဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦးတန်တရားနဲ့စောင့်ကြည့်လူနာ295ဦးရှိပါတယ်အဲ့ဒီအထက်ကမှဓာတ်ခွဲနမူနာပေးပို့ဆဲနဲ့စစ်ဆေးဆဲက62ဦးနဲ့ရောဂါပိုးမတွေ့ရှိသူ212ဦးရှိပါတယ်မတ်လ25ရက်နေ့အထိမြန်မာနိုင်ငံမှာအသွားလာကန့်သက်ထားသူဦးရေက904ဦးရှိနေပါတယ်။ကျမအိမ်တန်တာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။မြန်မာလိုရေးနေကြတဲ့ blog တွေ၊ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေ၊အများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင်
။မြန်မာနိုင်ငံမြို့နယ်တချို့ကပြည်သူတွေဟာ COVID-19 ကူးတာရေးအတွက်ဆေးရုံတွေမှာလိုအပ်နေတဲ့ကူးစက်ရောဂါကာကွယ်ရေးဝတ်စုံနဲ့အပူချိန်တိုင်းကိရိယာတွေကိုစုပေါင်းပြီးလှူဒါန်းနေကြပါတယ်။ဒီချိန်ထဲမှာပဲတချို့မြို့နယ်တွေမှာတော့ကျန်းမာရေးဌာနအုပ်ချုပ်ရေးဌာနနဲ့ပူးပေါင်းပြီး COVID-19 ကာကွယ်ကူတာရေးအတွက်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြသွားပါမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့ကမြို့နယ်ပြည်သူ့စေဝန်ကြီးမှကူးစက်ရောဂါကာကွယ်ရေးဝတ်စုံ PPE 15စုံလောက်သာရှိထားတဲ့အချိန်မှာရောဂါဖြစ်ပွားလာရင်လုံလောက်မှုမရှိနိုင်တာကြောင့်ဒေသခံတွေကစုပေါင်းပြီးလှူဒါန်းခဲ့ကြပါတယ်။လက်ရှိပြည်သူတွေစုပေါင်းလှူဒန်းကြတာကိုခန္တီမျိုးကံတူဖြစ်တဲ့ကိုအောင်စန်းမြင့်ကအခုလိုပြောပါတယ်
။အဓိကတော့ဆရာဝန်သုံးပေါ့ PPE ဝတ်စုံနဲ့ဟိုတက်မိုမီတာဆက်ဆိုင်တဲ့ဥစ္စာပေါ့ကျွန်တော် PPE ဝတ်စုံကအစုံ တရားဗန်းကြီးတော့ရှိမယ်ဗျတမိုမီတာအခြားတိုင်းဆက်ကတော့ကျွန်တော်တို့ဒီကိုပူချိန်တိုင်းတဲ့ဥစ္စာကျွန်တော်တို့ဆယ်လဲလောက်တော့ရှိနေကြအောင်အဲ့ဒါတွေကအဓိကလိုအပ်တာပေါ့သူတို့ကိုယ်တိုင်ကောက်ွယ်ပြီးမှကျွန်တော်တို့ပြည်သူတွေသူတို့အဲ့မှာဖြောင်းဖြောင်းပြီးမှဆိုသူကအဓိကအခက်အကျရတဲ့ဒါတွေကိုကျွန်တော်တို့လိုအပ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့တူရခြင်းဖြစ်ပါကြအောင
်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအလားတူစူပေါင်းလှူဒန်းတာတွေရှိကြောင်းနဲ့ပစ္စည်းဝယ်ယူရာမှာအခက်ခဲရှိနေကြောင်းမြို့ကန်တူဖြစ်တဲ့ဦးပြလောင်ကပြောပါတယ်
သူစုပေါင်းပစ္စည်းရောက်ပြီးသားက PP 70နဲ့အဲ့ဒီဒီနေရောင်ကြောင့်ဒီတို့လည်းမဟုတ်ပြီးသားအသုံးဆုံးပဲရှိမယ်အဲ channel ဥစ္စာတွေကတော့လူမယ်လို့စင်ရင်ပေးထားတတ်ပြီမယ်လေပစ္စည်းမှားတာဟာဒီကလုံးဝအဆင်မပြေဘူးဖြစ်နေတော့ပစ္စည်းရောက်ရှိမှုအခြေအနေကိုမရှိသေးဘူးအဲအဲ့ဒီအပူချိန်တဲ့ဥစ္စာကောလင်းမတ်တွေဝယ်တာအစားလုံးက4000ဝယ်ရပြီမယ်အခု9000ဝယ်လို့ပြောနေတယ်အဲ့ဒါပဲဈေးသာရှိတာပစ္စည်းရှိတာဆိုတော့ပစ္စည်းလည်းမရှိဘူး။ရန်ကုန်ဟောမန္တလေးဟောအစိုးရရောမာတာပဲ။ရမယ်ပြောပြမပါလိုက်ပြီမဲ့လေ။ဟောမနေ့ပြန်ရောက်ပါမယ်လို့ဘူတဖူးနဲ့ရောက်ပါမယ်လို့အဲ့လိုချင်းစုတာဒီနေပဲတွေ့နေရတယ
်။ကောလင်းမြို့နယ်ပြည်သူစေယုံနဲ့တိုင်းနယ်စေယုံတွေအတွက်အဖျားတိုင်းသမ္မိုမီတာအောက်ဆီဂျင်သုံးအသက်ရှူကိရိယာတွေမျက်နှာဖုံးနဲ့လက်အိတ်တွေကအစလိုအပ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာလဲကွာရန်တင်းတီးတန့်ခွဲခြားထားသူတွေအတွက်ထောက်ပံ့နာတွေကိုပြည်သူတွေရဲ့အလူငွေနဲ့သုံးစွဲနေတယ်လို့တီဘောမြို့နယ်ဆေးရုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပါတယ်
တီးတန့်လာလူတွေအလူရှင်တွေရဲ့အလူငွေနဲ့ဆရာကအခုဆိုရင်ကွာရန်တင်းပိတ်ခဲ့တဲ့အိမ်တွေကိုအိမ်ကို၄000ကျွဲဖို့ပေါ့နော်တန်စီသာအယုတ်ချက်တော်အလူချက်ဥကောက်ဆွဲကြောင်းပေါ့အဲ့တော့အဲ့ဒီသတိရပါ4500ကျားဒီနေ့ဆိုရင်လည်းဝယ်တော်သွားတဲ့ဆရာအကိုလိုနေတဲ့အုပ်သွင်းရကျွန်တော်မြို့နယ်ဆရာဝန်ဒေါက်တာချီစန်းတက်ကိုဒီလိုတူနေပါလိမ့်မယ်အဲ့ရအဲ့လိုအိမ်တွေတော့စက်တဲ့အိမ်သာရှိရမှာပေါ့ငါအိမ
်ဒီဘောမျိုးမှာတရုတ်နဲ့ထိုင်းကပြန်လာသူ100လောက်ကိုတီးခြားနေထိုင်ဖို့အတွက်လဲ shelter housing အဆောက်အအုံလေးလုံးပြင်ဆင်ထားသလိုကူးစက်မှုပြင်းထန်လာရင်အသက်အရွယ်ကြီးရင်သူနာမကျန်းသူနဲ့ကိုယ်ခံအားနည်းသူ100လောက်ကိုတီးခြားနေထိုင်စေဖို့အတွက်လဲဒေသခံအလူရှင်ကျန်းမာရေးဌာနနဲ့အုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းစီစဉ်ထားကြောင်းပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကကိုဗစ် -19 ကူးစက်လူနာတွေ့ရှိပြီးနောက်ပြောကြားတဲ့မိန့်ခွန်းမှာယောဂါကာကွယ်ကုသထိန်းချုပ်ရေးအတွက်ရန်ပုံငွေတရက်ထူထောင်သွားမှာဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့ပါဝင်လှူဒန်းချဖို့ကိုတိုက်တွန်းချပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်အရေးပေါ်အခြေအနေစတင်ချိန်မှာပဲထိုင်းကနေမြန်မာနိုင်ငံထဲတရားမဝင်နယ်စပ်လမ်းကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80တဲ့မင်းအကိုထိုင်းအနာပိုင်းတွေကဖမ်းဆီးအရေးယူတဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကာလစတင်တဲ့နေ့ဒီကနေ့မနက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ခရိုင်ထက်ဆိုင်လိုအပ်နယ်မြေအမှတ်9ကျေးရွာအုပ်စုနဲ့အမှတ်3ကျေးရွာအုပ်စုနယ်မြေတွင်းကနေမြန်မာနိုင်ငံထဲကိုတရားမဝင်နယ်စပ်လမ်းတွေကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ထက်မနည်းကိုထိုင်းအနာပိုင်းကဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးတပ်ဖွဲ့တရင်လေးနဲ့နေကြောင်တပ်တွေကစောင့်ကြည့်နေချိန်အမျိုးသား44ယောက်နဲ့အမျိုးသမီး23ယောက်အုပ်စုတစုနောက်အုပ်စုတစုကတော့အမျိုးသား9ယောက်အမျိုးသမီး9ယောက်အုပ်စုဖြစ်ပြီးအားလုံးကဘန်ကောက်ကဆင်းလာကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းအနာပိုင်းကဆိုပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားတာကြောင့်ကြီးစဲဥပဒေနဲ့အရေးယူမယ်လို့သိရတဲ့အကြောင်းမဲဆောက်မြို့ရောင်ကြီးဥလို့သမားဖွဲ့ရဲ့တာဝန်ခံတစ်ဦးဖြစ်တဲ့ဦးမိုးကျော်ကပြောပါတယ
်။ဒီနေ့မနေ့ပိုင်းမှာတော့ဒီအကြောင်းရင်းမှုနဲ့ပေါ့ဒီအရေးဒေသကိုပြန်ဝင်ရှုပြောင်းလို့သမား80ကျော်ကဟာသူတို့နီးသူတို့ဟန်နဲ့ပေါ့လေအဲဒေါ်လာလေးကနေပြီးတော့ကျွန်တော်ဒီနေရာရင်းကိုကူးဖို့အတွက်ကြိုးစားတဲ့အချိန်မှာဒေတာအနာပိုင်းတွေတွေ့ရှိပြီးတော့ခန့်ရှိအေးအေးယူပါကိုခံရတယ်ဒေတာအနာပိုင်းတွေအနေနဲ့ကတော့ဒီဇယ်ဥရိယာအေးအေးယူမယ်လို့သိရပါတယ်ဗျာ
ထိုင်းနဲ့မြန်မာနှစ်ဖက်လုံးကမလ26ရက်နေ့ကနေစတင်ပြီးမဲဆောက်မြောက်ဒီတရားညစ်ကိုပိတ်ဖို့စီစဉ်ဆောင်ရွက်ထားပေမဲ့ဘန်ကောက်ကဆင်းလာတဲ့လက်ကျန်အလုပ်သမားတွေစံနေသေးတာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးဒီနေ့မှလည်းအလုသမားတွေကိုထပ်ပြီးဝင်ခွင့်ပေးကြရတယ်ဆိုပြီးမြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။လက်ကျန်လေးကျန်နေတာပေါ့မှာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပုံမှန်ရှိတဲ့တကယ်တော့တရားဖိတ်ထားတာမှာဒီနေ့ရောမနေ့ရောတနေ့ရောတရားဟု
တ်
တော်တော်လေးပဲဒီကောင်တော့ပေးရတာ promotion နဲ့ပေးရအောင်မှာတရားဖွင့်လာတာမဟုတ်ဘူးကျွန်တော် promotion နဲ့ဖွင့်ပေးရအောင
်ဟုတ်ကဲ့
ဆို promotion ကလာတယ်မှာပဲဖြစ်နေအောင် promotion ကိုလည်းဘယ်တော့ကလာနဲ့ပေးရမှာမဟုတ်ဘူးရှင်နေနဲ့အချိန်ခါရပေးတာပေါ့မှာအဲ့ဒီလိုနားလေပါဟုတ်တောက်လေးရဆိုတာမှကျွန်တော်12နိုင်ဒေတာမှာနည်းနည်းပို့ပါနေတယ်
ဟုတ်ကဲ့
ပြောမပို့ဘူးပေါ့
ဟ ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ဒီနေ့ကျွန်တော်တို့ရဲ့ဆိုတာကိုထိုင်းဆိုရကမလ၂၄ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အလုံးလုံးခွင့်တက်တန်းကိုဆုံးမဲ့မြန်မာလူသမားတွေအနေနဲ့ဂျွန်လ၃၀ရက်နေ့အထိလက်မှတ်ဟောင်းနဲ့ထိုင်းနိုင်ငံတွင်အလုံးလုံးခွင့်ဝင်နေရှိဦးမှာပါ။ကျမမအေးမှာထမ်းမြန်မာနေစက်ကနေသတင်းပေးပို့နေတာပါ။
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနှစ်၅စုကြော့သွားခဲ့ပါပြီခင်ဗျာ။အခုဆို VOA
ရဲ့ကန်ဆတ်မဲ့ရေဒီယိုနဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီးဟုတ်ကဲ့ပါပါဦးဦးလို့ကျွန်မခေါ်မှုတဲ့သူနှစ်ယောက်လဲညီကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါကျွန်မတို့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရဲသားလူတန်းစားတွေအားလုံးအပေါ်ငှက်ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ခြင်းတွေကိုပြည်
လို့တောင်နှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်ရဲ့ VOA အစီအစဉ်နဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကလည်းမြတ်တာတည်လက်ဆောင်ပါခြင်းနဲ့နိုင်စင်ချင်းလျာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်စင် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွတ်နယ်ရန်ကုန်မြို့ဖြစ်ပါရဲ့ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်ဒီအားလုံးကိုအထူးကျေးဇူးတင်ပါတယ်။
ကိုရိုနာဗိုင်းရပ်ပိုးကိုဗစ် -19 ကူးစက်ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်မြန်မာအစိုးရနဲ့သတ်မတော်အနေနဲ့တနင်္ဂနွေလောအပြည့်ရဆဲချောင်းကြီးညာပေးဖို့ KNU ကရင်မျိုးသားစီယုံကနေတောင်းဆိုတဲ့သတင်းကိုပြောပြပေးမှာပါမြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မြန်ရောဂါကိုအဖွဲ့အစည်းတိုင်းအားစိုက်တိုက်ဖြတ်နိုင်ဖို့အတွက်မြန်မာအစိုးရနဲ့သတ်မတော်အနေနဲ့ကြိုတင်သတ်မှတ်ချက်မှသာတဲ့တနင်္ဂနွေလောအပြည့်ရဆဲချောင်းကြီးညာပေးဖို့တောင်းဆိုတာလို့ KNU သတင်းတွင်မှဘသူစောတာလိုမှုကပြောပါတယ်
ကျွန်တော်နိုင်ငံမှာလည်းတိုက်ပွဲတွေဖြစ်နေကြတယ်။နောက်ဒီယောဂါကလည်းလူတွေကနေပြောက်ပြီးပြောက်ကူးသွားနိုင်တဲ့အခြေအနေရှိပြီးတော့ကာဗွန်ဈေးကလည်းမရှိသေးတဲ့အခြေကာလတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုက်တွန်းလာတာတော့စွာတပ်တော်တွေနဲ့လည်းဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီလိုသတ်မှတ်ချက်တွေမရှိသေးတဲ့တနင်္ဂနွေလို့ပြစ်ခတ်ရပြီးတော့ဒီလုပ်ငန်းမှာဟိုအားစိုက်ခဲ့ဝင်နေတဲ့ပြည်သူတိုင်းကနေပြီးတော့ဒီကတ်ယောဂါကြီးကိုကျွန်တော်တို့ကာကွယ်တိုက်ချက်နိုင်တဲ့နေရာမှာပုံပြီးအားထည့်နိုင်အောင်ဆိုတဲ့တုံ့ပြန်ချက်နဲ့ဖြစ်ပါတယ
်။အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွင်လူကြီးသိန်းကြီးရှိနေတဲ့စစ်ပြေးဒုက္ခတစ်ကမ်းတွေမှာကျမရေးဆောက်ရှောက်မှုတွေလှုပ်ဆောင်ဖို့ဟာစစ်ရေးပြိပခတွေရှိနေရင်လှုပ်ဆောင်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။ဒါကြောင့်မလို့စစ်ဘေးရှောင်တွေအတွက်ယောဂမဖြစ်ပွားရလေအောင်ကုညီဆောက်ရှောက်နိုင်ဖို့အပြစ်ခတ်ရဆဲဖို့လိုအပ်တယ်လို့ဘသူစောတာသူမှုကပြောပါရယ်
ကျွန်တော်တို့ပြစ်ခတ်ရဆဲလိုအပ်ပါတယ်။အကြောင်းကိုဆိုတော့တစ်ဖက်မှာလည်းတိုက်ပွဲတွေပြင်းထန်လေလေ IGP တွေပုံများလာပြီးဒီကုဆတ်ယောဂအတွက်ကျွန်တော်တို့ကာကွယ်မှုပုံရော့နေလေလေဆိုတဲ့ဟာကဒီဘောမပြည့်စုံတဲ့ပုံစံမျိုးလည်းကျွန်တော်တို့ပြစ်ခတ် IGP ပေါ့နော်စစ်ဘေးဆောင်ဒုက္ခတွေဒီအတွက်ကအများကိုကျွန်တော်တို့အံ့ဩများပါတယ်။ဟိုမြေလူပန်းစားတော်မှာအကြီးကျယ်ကိုဆွေးနွေးပြီးတော့ချိန်မှာဒီကိုခိုးခိုးရမယ်ဖြစ်တဲ့ IGP ကအများကိုကျွန်တော်ဆွေးနွေးပါတယ်
။အပြစ်ခတ်ရဆဲသိကြောင်တောင်းဆိုချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးတွင်မူဘုံမှုချုပ်စော်မင်းတွန်းကဘာမှပြောဆိုဖို့မရှိကြောင်းပြောပါရယ်။ငင်းချမ်းရေးဖြစ်စဉ်မှာပါဝင်လှုပ်ဆောင်နေသူသူကတော့လက်ရှိတမတော်နဲ့တိုင်းသာလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်အပြစ်ရဆဲဖို့ခက်ခဲမဲ့အခြေအနေရှိတယ်လို့ဆိုပါရယ်။အလားတူအရပတ်ဖွဲ့စည်း52ဖွဲ့နဲ့တတိပုဂ္ဂလနှစ်ဦးတို့ကနေCOVID-19 ရေးပေါ်ကာလတွင်စစ်ပွဲတွေချိုးဝင်ခြင်းမရှိကြတဲ့ဖို့နဲ့ရခိုင်နဲ့ချင်းပြည်နယ်တွင်အင်တာနက်ပြန်လည်ဖွေဖွေဖို့အပါအဝင်တောင်းဆိုချက်ခုနှစ်ချက်ကိုဒီကနေ့မှတမတော်အစိုးရနဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းတွေကိုအရေးပေါ်တောင်းဆိုတိုက်တွန်းခဲ့ပါတယ်လက်ရှိမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးသင်းမနေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ရှောင်ဒုက္ခသည်တွေတိမ့်ချီရှိနေတယ်လို့သူတို့အတွက်ကြမ်းမာရေးဆောင်ရှားမှုအပါအဝင်အကူအညီပေးရေးမှာခက်ခဲနေတယ်လို့ဝန်လတ်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ်
ကိုယ်ပိတာကျဲရောကလည်းလုပ်ကြည့်နေတဲ့အခါကျတော့စစ်သွေးဒုက္ခသည်တွေမှာကကျန်းမာရေးအထောက်အကူကတော်တော်လေးအခက်အခဲရှိတယ်
ရှိစေသောဒီအစိုးရရဲ့ခွင့်ပြုချက်ကိုအထူးသဖြင့်တော့တန်တဲ့ကွင့်ရှိတွေနေနဲ့ဒါကိုအားတက်ပြီးတော့မှဆိုရအောင်ကိုကြည့်ဖို့တောင်းဆိုဖို့လိုတယ်။ခက်ခဲတာကတော့ဆိုရရဲ့ခွင့်ပေါ့နော်။အဲ့တော့နိုင်ငံတကာအပွင့်တွေကိုလွတ်လွတ်စွာသွားလာဖို့ဒီနေ့မှတွေကိုလွတ်လွတ်စွာသွားလာဖို့ဟိုခက်ခဲမှုအားလည်းကျွန်တော်တို့အတွက်စိန်ခေါ်မှုတစ်ခုလို့ဖြစ်နေတယ်ပေါ့။လက်ရှိဆက်ဆောင်စခန yoga kagwe tasi na yima, waiwo asai lo song jabu, kulatamaga tutu tui mugane, mala nasato yenema, mita yakan, tangsu kebare, chenoga nagong eba, piu e mama bain tanagani, terim people taware. ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကန
ာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါတယ်ရှင
်အခုတော့ဥက္ကုံခင်ရဲ့မြန်မာရေးတုံ့တ်ချက်ဖြစ်ပါတယ်ဒီလိုဘက်မှာတော့တရုတ်ပြည်ရဲ့ဂျိုးစီဝါကိုကာကွယ်ရေးနဲ့မြင့်တင်ရင်အတွက်အင်းနီးချင်းနိုင်ငံတွေနဲ့အစဉ်ပြေးရေးဟာတရုတ်အစိုးရအတွက်အရေးကြီးနေကြောင်းဥက္ကုံခင်ကတုံ့တ်တင်ပြထားပါတယ်
ဒီဒီရဲ့နိုင်ငံခြားရေးလမ်းစဉ်ဟာအဲ့ဒီတန်ပြည်ရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့စကားရှိပါတယ်။မိဘူဟာမဟာဘူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအကျိုးစီးပွားကိုမြင့်တင်ရမှာအိမ်မီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်။ချစ်ကင်းတဲ့အိမ်မီးချင်းမူလင်၊ငင်းချမ်းတဲ့အိမ်မီးချင်းအန်လင်၊ကြွေးဝတဲ့အိမ်မီးချင်းဝူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းဖိန်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြသဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးလဲလို့လဲဆိုပါတယ်။တန်းကြီးနယ်နိမိတ်နဲ့အာဏာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးဒန်းတူရည်သူဆက်ဆံရေးနဲ့ငင်းချစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကျွေးကျော်လာတာကြပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမဲ့ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားဤမူဝါဒတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွယ်လွန်မှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်ငင်းညမ်းစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ဘဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်အင်းကြီးချင်းနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတိဆောက်ထားတယ်လို့ဆိုပါတယ
်တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းနယ်နိမိတ်ဟာမိုင်13000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11000ကျော်ရှိပါတယ်ဒါကြောင့်နေဆက်ဒေသတင်ရင်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်အိမ်မီးချင်းနိုင်ငံ၉နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါတယ်တရုတ်မြန်မာနေဆက်တင်ရင်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာရမ်းမှာဖော်ပြပါတယ်။တ
ဒီရုပ်မြန်မာနေဆက်မှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာအင်းလေးချင်းနိုင်ငံတွေနဲ့နေဆက်ဆွေးနွေးပွဲ8000ကျော်ကျင်းပပြီးပူးတွဲကင်းလက်မှုအချိန်ပေါင်း3000ကျော်လုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ပင်လယ်ပြင်မှာတော့အချိန်ပေါင်း9000ကျော်ကင်းလက်နိုင်ခဲ့တယ်လို့ဆိုပါတယ်နိုင်ငံခြားကတရုတ်အကျိုးစီးပွားဟာ တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါတယ်ပြည်ပယောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်တရုတ်စစ်သည်မော်တွေအနာယူစခန်းချနိုင်ဖို့အတွက်အာ Tiêu sĩ tên mô rì gù, gù nhì thao bàn nì bà rì. Yên mì nàng ngà mà, lông nhông yì sù wà nì dì mà, tiêu nàng ngà dà, chào yà nà xe chô gù, kê tên nàng ngà bà rì.
Tiêu yè bèng ngà nhà yì à, mà hà bìu hà gù, bông giàn tà miù rì à phì tà mà lù mì à bà bù. Nì à dì dà gù lì tì à tùn piong tà gà rì xì bà rì. Tà bò tù rà rì mà bù bàng sàng yà chà bì, mà tù rà rì mà à nhè mà bò bè, bè tà nà mà chì thuà là àng, tình tình thà bù phì bà rì. မြန်မာနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပနိုင်အောင်တရုတ်ကဂျာဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်တွေဘက်ကရောမြန်မာအစိုးရဘက်ကအကောင်းမြင်ကြပါတယ်ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းကြစွာရှင်သွေးရေးမူကိုမထိခိုက်ဘူးလို့ယူဆပုံရပါတယ်စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းကြရေးမရနိုင်ပေလက်ကဲတင်းလင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားပုံရပါတယ်
အခုလိုအခြေအနေမှာတရုတ်မြန်မာစီးပွားရေးဇင်းညာနဲ့ပိုကပတ်လမ်းကြောင်းတွေအစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါတယ်စီးပွားရေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိကိုယ်တိုင်ဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပေမဲ့မြန်မာအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယုံတာရှိပါတယ်တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာ COVID-19 yoga go TDV yoga kainjwe bong chang go tempya tha ba le. COVID-19 kho coronavirus kaba ka yoga ji ku set mu ko myama nangan ma sa twei la chein ma so su wa wa sin thi ma khan sa aw nangan daga tin gan sa rwe go yu pi pye pye ta ta lou tin ba le. Aku lo sa twei chein ga ni ya ta da ba da ba na ba twei lou saung mu ga te yi shin yi a song phyat pe nai na chang adhika ba rwe myan lou saung bo a ye chi ba le. Di chang Yamanang Xiao Mia, say a treaty yoga ku Xiao Mia, Paga, Doctor Mingo, Sono, Women, Mimia, Tinja, Tabale. Okay, Doctor Mingo, Sono, Yamanang Yama, Pikabaka Yoga Gibono, COVID-19, Yoga Bokusa Kaya to Nasuma, Sa, Tuilare, Dre, Suzuwa, Sinti, Miyotwa, Nanganakamari, Tuitare, Tingasari, Muti Vido, Akuru, the Yoga, Sa, Tui, PBJ. ပထမ တပတ် နှစ်ပတ်က တကယ်ကို ရေးကြည့်တာ ပေါ့ ဆရာနော် အဲ့ဒီကာလအတွင်းမှာ အဓိက လှုပ်တင်တာတွေကို စပြီးတော့ ရှင်းပြပေးပါလား
အခု ကျွန်တော်တို့ တွေ့တာတော့ ခဏ ထူးဆန်းတာ ပေါ့ ဗျာ တရုတ်ပြည် ဝူဟန် နေပြီးတော့ ကျွန်တော်တို့ စီ လာမလား လို့ သူတို့ ပြောတဲ့ K0 ပေါ့ နော် ရောဂါ လက္ခဏာ မပြတဲ့ လူတွေ ညာ ရှိမလား လို့ ကျွန်တော် စောင့်ကြည့်နေကြတာ သွားပြီးတော့ တွေ့မဲ့ တွေ့တော့ တရုတ်ပြည် ကနေ တပတ် လဲပြီးတော့ ဟို အမေရိကန် နဲ့ အင်္ဂလန် ဘက်က နေ ရောက်လာတယ် သူတို့ ပြောတဲ့ imported case ပေါ့ ဗျာ အတွင်း ခံလိုက်ရတာ ပေါ့
ကျွန်တော်တို့ရှာဖွေနေတဲ့ကိစ္စကြီးတို့မတွေ့သေးတဲ့ကျွန်တော်တို့ဒီကျွန်တော်တို့အီတလီနိုင်ငံလိုပေါ့ဗျာကိစ္စကြီးတွေကြိုပြီးရှိနေတာမသိဘူးသိလဲသိရောတခါတည်းနေချင်းညာချင်းကိုတလာအတွင်းမှာလူတွေ၄000 5000 နေဖြစ်လာတာပေါ့နော်အခုတရုတ်တဲ့တောင်မှာသိတော့မများသွားတယ်အဲ့တော့နိုင်ငံဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီစတွေ့တဲ့လူတွေအကုန်လုံးပေါ့ဗျာဆိုတော့တီးတိမ်ဆိုလို့ရှိရင်
ရန်ကုန်လေစိတ်ကနေပြီးတော့ကလေးကိုသိမြန်နဲ့အဲ့ဒီကနေမှဓပုံတိုင်မှာသွားပြီးတော့ပရီဝက်ဒင်တွေပါရက်လိုက်သေးတယ်ဘာသာရေးခန္ဓာတွေသူလုပ်လိုက်သေးတယ်စိတ်ကနေတစ်ခါမှသွားပြတယ်ပြီးရက်ဆိုင်စိတ်ကမှာစိတ်ကနေပြီးတော့စီးစီးဆေးုံဓာတ်ပတ်တွေပါတယ်ကျူပြီးတော့စစ်လိုက်တဲ့အဲ့တော့သူနဲ့ထိတွေ့တဲ့လူတွေမှာအကုန်လုံးစစ်ဖို့လည်းသင့်တယ်ကွာရန်တင်းလို့လော့ကဒေါင်းလို့လုပ် တာနဲ့အခုသူငွေဝင်ကြီးကိုကွာနေလို့ရတယ်သူတို့အိမ်မှာသူနေပြီ
ตัวว่าจังว่าเซเซบุลูราบ่เนาะตัวว่าลักษณะแบบเนี้ยคู่เสร็จนี่ดีล่ะบ่คุณน่ะตีเนี่ยหลุซุรุษิยเตาช่องนั้นตะช่องลงมากูไล่ตัวพวกบริเวณพวกเนี่ยคอนแทคหลุได้ဆိုတော့ทรีดิ้งเนี่ยตลอดยะนี่ดิไอ้ยัวโหแลล็อกดาวน์ဆိုပြီးတော့အောက်ဘောင်းဝင်မထွက်ရရဲတွေပါတယ်နဲ့လုံနေုံနဲ့ล็อกดาวน์လို့ဆိုတော့ဒီထဲမှာတော့ရှိရလွယ်လဲနေမှာပေါ့ဗျာကူးရင်းနဲ့ကူးနေတာပေါ့အဲ့လူတွေကိုဆက်ဖို့လ
ကိုတနင်္ဂနွေလုံးမှာပုဂ္ဂလိကဆေးကန်းတစ်ထောင်ကိုတီးတန့်ထွင်ပေးထားပြီးသားအဲ့ဒီကအရေးပေါ်ရောဂါတွေပြန့်ပွားလာရင်ဘယ်လိုပြုစုရမလဲဘယ်လိုဆောင်ရမလဲဘယ်လိုဆေးရုံနဲ့ချိန်ရမလဲဆိုတဲ့သင်္ကန်းတွေတက်ထားတယ်အခုကာလမှာအဲ့ဒီဆေးကန်းတစ်ထောင်ကနေအကုန်သူတို့ကိုလည်းတက်စကစ်တွေပေးလိုက်တယ်လူပိုင်ကနေပေးလိုက်တဲ့ခါကျတော့သူတို့ကယောဂါရှာပွေးတာတွေပေါ့အញ្ញံကိုရှာပွေ ဒီလိုတွေပါကတော့တက်စ်ပေါ့နော်စစ်ဆေးမှုတွေဆိုလို့ရပါလိမ့်မယ်ဟုတ်ကဲ့ဆရာရေဆိုးဆိုးဝါဖြစ်ခဲ့တဲ့အီတလီမှာရောဘယ်လိုမျိုးအားနည်းချက်တွေဖြစ်ခဲ့လဲဆရာစတွေ့တွေ့ချင်းပါလဲဆိုတော့ဖြစ်ဖြစ်ချင်းတဲ့နေ့ကြားနေပြီမဲ့လော့ကဒေါင်းလည်းမလုပ်ဘူး
test
လည်းမလုပ်ဘူးပေါ့နေပါတော့ငါတို့ဒါအာမန်တို့ဂွေးလူငါတို့ရောဂါနိုင်ငံမှာဖြစ်နေတာရောက်မလာနိုင်ဘူးလို့ထင်တာနောက်တော့မှလော့ကဒေါင်းလောက်ချတာတော့မှကျွန်တော်ကွာရန်တင်းလောက်တာမဟုတ်ဘူးဟုံးကွာရန်တင်းကအပြန်ထွက်လို့လည်းရနေပြီလေစားတော့ခင်သွားဝယ်လို့ရသေးတယ်လွတ်လပ်နေတယ်ပေါ့ဗျာသူတို့ဖေးစုတာတွေကနောက်ကျသွားတဲ့ခါကျတော့အပြင်ကိုဆက်သွားပြီးတခြားမျိုးတွေကူးကုန်ပြီဟုတ်ကဲ့ဆရာ
ဒီတော့ခုနကတော့စေကန်တထောင်မှာကုသနေတဲ့လူတွေဈေးဘူးဈေးတွေကိုစင်ကာပူဆူရအကုန်တောင်းဝင်လိုက်တယ်အဲ့တို့ကြောင့်ဒီပူးပေါင်းဆောင်ရွက်မှုကအခုတော့စင်ကာပူရဲ့ခုနကကုသနေတော့ရှေ့ရလောက်ပဲရှိရချိန်မှာတင်းတော့ရန်နေတယ်တရောင်းနေရောက်ပဲရှိသေးတယ်ခုနကသူတို့ရဲ့ဟုံးကွန်ရက်တင်းကလည်းဥပဒေလိုပဲတက်ရောက်တဲ့အခါကျတော့မင်းတို့ဒီဟုံးကွန်ရက်တင်းဆိုအိမ်မှာအခန်းတစ်ခန်းနဲ့နေရမယ်
dua lusin, apa yang dia lupa dua hari dia ramai orang lupa itu. Kalau Singapura kat jangan kau jadi apa dia lupa sangat jahre. Lockdown lupa ramu pernah kau kena dia di kalau kah. Itu lihat sobi dulu mah yoga tu ini. Jadi si, mana ya kan nama si dia. Pangan nama kau tu. Kalau nengah ni ni aku tepat kan ni juli apa kan ni. Kami ayu nara juli nengah aku kis si la lusin. Ini alam si dia. Tapi mac. Adik suami orang lu tu mai dia mah, bermakna yang aku, pada suami ada lu tu jauh habi. Tapi dia ni pala mau cek dulu, kan? Adik lu dia kau nong Hong Kong ni ding tu tu ni dekam, bermakna yang mah Hong Kong ni ding, ayam mah ni biru, sangat je mah suruh dia kah, tiap macam sih. Tapi tu kau ayam ni lah dia tu lah, dia tu awal lagi dia lu mah ni. Aduh, sejak aku suami dia ni, dengan yang apa yang ada lu dia, dia pun jawab aku lagi on ni, terus aku cemah. Tapi alam dia tu ikang dia pukul tu kah, dia aku lontong ini dia apa ni, tak jadi ni tu, aku cemah volunteer.
แล้วก็จะมาโบราณเดียร์เลสีเนี่ยนะว่ากูอยากก็จะมาเป็นมิวเนี่ยเป็นเนี่ยพี่น้าเรื่องลูกเรื่องมันยังไงเนี่ยพี่น้าเรื่องลูกเรื่องเดียร์ชีดแล้วเท่านั้นแต่ไอ้ลูกเรื่องตัวพี่ก็ตัวพี่ก็ไอ้มาเป็นนี่จ้าบ้าพี่เนี่ยไว้ปั้นโบพี่ยังไงแต่รู้สาบุตาโบเนี่ยว่าลุงมีพ่อเนี่ยป้องอ่ะไหมเขาก็ใช่ผู้หลุดลีลูน่าสาบุตาวิเศษปัตมาดงเสวนาเนี่ยสาบุตาที่เลสีว่าเสียจะมาในเงี้ยเดี๋ยวไปเลยจำเป็นจริงนะ
ကဂျီဘီဆောင်တွေကစင်ကာပူလို training ပေးပြီးတော့အချိန်ကတစ်ထောင်ကိုကျွန်တော်တို့ radio ခံမလာပေါ့အဲ့တော့လက်တွေ့လူသားတွေမှာလုပ်နေတဲ့ volunteer တွေကျွန်တော်ရှိဖို့လိုနေပြီလူလူချင်းမကူးဆက်ရအောင်လူတွေလည်းတစ်ဖက်ဖက်နဲ့ချဲအောင်ဖိတ်မကတ်ကြပါနဲ့ဆိုတာမျိုးတွေအများအားလိုက်ပြီးတော့တကယ်လို့ရုံးနေမှာလူနေအောင်အဆိုင်ရကျွန်တော်ပေးရတော့မယ်အဲ့တော့ကျွန်တော်တို့ပန်းစိုးတန်းကနေလာတဲ့သင်္ဘောကြီးက15မိနစ်တည်းဥပဒေပဲလူအုပ်ချုပ်ရာနဲ့ချီပြီးတင်နေလာတယ်စကားပေါ်မှာပြုံနေတယ်အဲ့ဒီလူနေရာတွေကအန်ဒီရဲ့စုံနေလေဘတ်ကားပေါ်ကအန်ဒီရဲ့စုံနေလေဒါတွေကိုကျွန်တော်တို့တစ်ချောက်ခဲတိုင်းတည်းများကာလပတ်လုံးဘတ်ကားပေါ်မတက်ခင်လက်စီမလားပြန်ဆင်းလာရင်လက်စီမလားဘတ်ကားပေါ်မှာလူချဲချဲထိုင်မလားဘတ်ကားကိုပဲလူ20လို့သတ်မှတ်ပြီးတော့20ပြည့်မတင်တော့ဘူးဒါစီကံပိုင်းလိုရတာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာ
Thank you. sin tin set twa me tan yin tin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi go thin hat tin set tha ra phit ba de
mingla ba shin chuma ga a mi ba fiba wine no da ri tin set tha de di de bat tan yin tin lwa ma na sin ya ma ri ga ro ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကတ်တယ်ကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆူနေတဲ့စာမူဝဲတွေကိုရပ်ဆိုင်းလိုက်တယ်ဆိုတာနဲ့ COVID-19 ကူးစက်ရောဂါကြောင့်ရှမ်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မရေရာသေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းအမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တယ်ကျေးရွာကိုချင်းပြည်နယ်အစိုးရကလော့ခ်ဒေါင်းပိတ်ချလိုက်ပြီးတီးတိမ်မြို့နယ်အတွင်းဝင်ထွက်သွားလာမှုကိုလည်းကန့်သတ်လိုက်ပါတယ်အမေရိကန်နိုင်ငံမှာနေထိုင်တဲ့အဲ့ဒီချင်းအမျိုးသားတဦးဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကမင်္ဂလာဆောင်ဖို့မြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပြီးမတ်လ21ရက်နေ့ကတီးတိမ်မြို့နယ်ကပ်တယ်ကျေးရွာမှာနေထိုင်တဲ့အချိန်မှာကိုပူချိန်မြင့်တက်ဖျားနာပြီးတက်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်အခုလက်ရှိမှာတော့သူ့ကိုတီးတိမ်မြို့ပြည်သူဆေးရုံမှာတီးခြားကုသမှုပေးနေပြီးလူနာရဲ့အခြေအနေကလည်းကောင်းမွန်လာတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ပါတယ်ချင်းပြည်နယ်တီးတိမ်မြို့မှာ COVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတဦးတွေ့ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာလူစုလူဝေးပြုလုပ်မှုနဲ့ဖျားချောင်းဝတ်ပြုအစည်းအဝေးဗာဒါရေးပွဲတော်ပွဲတန်းတပင်တွေကိုရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးဖြည့်ဆူနေတဲ့စာမေးပွဲကိုကျန်ဆိုင်လိုက်ပြီးအဆင်ပြေတဲ့အချိန်မှာဆက်ဆက်သွားမယ်လို့မော်လမြန်တက္ကသိုလ်ဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ်ထို့သူမော်လမြန်တက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့မတ်လ24ရက်နေ့မှာနောက်ဆုံးထားပြီးအဆောင်ကနေထွက်ခွာကြဖို့နဲ့မိမိကိုယ်ကိုဂရုစိုက်ကြဖို့မော်လမြန်တက္ကသိုလ်ကျောင်းသားသမဂ္ဂကဂူမင်းတန်စင်ဦးကပြောပါတယ်အလားတူရန်ကုန်တက္ကသိုလ်မြစ်ကြီးနားတက္ကသိုလ်ပသိမ်တက္ကသိုလ်ရတနာပုံတက္ကသိုလ်ပင်လုံတက္ကသိုလ်တောင်ကြီးတက္ကသိုလ်မုံရွာတက္ကသိုလ်မကွေးတက္ကသိုလ်တွေမှာလက်ရှိကျင်းပနေတဲ့ဇာမူဝဲကိုရပ်ဆန့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်တနင်္ဂနွေလုံးမှာတက္ကသိုလ်ဒီဂရီကောလိပ်တွေနဲ့ကောလိပ်တွေရဲ့ပထမနှစ်ဝက်ဆံမေးပွဲလက်ရှိကျင်းပနေချိန်ဖြစ်ပြီးကျောင်းသားကျောင်းသူစုစုပေါင်း3သိန်းခွဲကျော်ဝင်ရောက်ဖြေဆူမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်အတည်ပြုလူနာဖြစ်3ဦးကိုတွေ့ရှိထားပြီးတရားခွဲစေကူတမှုပေးနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်
။ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျောင်းသားတက်မကစစ်တွေတက်ကလေးကအသိပေးကြေညာချက်တစ်စောင်ကိုမတ်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီတတိပေးကြေညာချက်မှာအိမ်အတွင်းမှာပဲနေထိုင်ဖို့မကြာခဏလက်ဆေးဖို့လူစုလူဝေးနဲ့ဝေးဝေးနေထိုင်ဖို့နဲ့အပြင်ထွက်ရင်Max မျက်နှာဖုံးတက်ဆင်ဖို့အပါအဝင်အချက်ခုနှစ်ချက်ကိုဖော်ပြထားပါတယ်အလားတူမတ်လ29ရက်နေ့ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကယောဂဘီအန်ဒီရဲ့နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့နောက်စစ်တွေမျိုးကဈေးဆိုင်တွေမှာဈေးဝယ်သူတွေများပြားခဲ့လို့ဆန်အပါအဝင်ကုန်ပစ္စည်းတွေဈေးမြင့်သွားတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာအစိုးရတမတော်နဲ့ RCSSSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်မလ25ရက်နေ့မနက်8နာရီခွဲချိန်လောက်ကမိုင်းတုံမြို့အရှိတောင်ဘက်ရမှာရှိတဲ့ကောင်းဟုနန်းရွာမှာနိုင်ရွက်လောက်ကြာပြစ်ကတ်မှုတွေဖြစ်ပွားခဲ့တာပါ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခန်းဆန်ကတော့တတိကတိုင်းလောက်ခံမိုင်းတုံမြို့မှာခြေစိုက်တဲ့တရင်သုံးရင်စုစုပေါင်းအင်အား40ခန့်က RCSSSC ရဲ့ရုံးကိုအကြောင်းမကြားပဲဝင်ရောက်လာတဲ့အတွက်ပြစ်ကတ်မှုဖြစ်ပွားတာဖြစ်ကြောင်းပြောဆိုပါတယ်မိုင်းကန်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီး NCA လက်မှတ်ရည်သူသားတဲ့ RCSSSC နဲ့အစိုးရတမတော်ကိုယ်စားလှယ်တို့နေပြည်တော်မှာ15ရင်းနေတုန်းကတွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ကြားမှာရှိတဲ့ကြိုက်တုံကော့ကရိတ်လမ်းမှာတစ်တင်ကားကြီးတွေညစဉ်သွာလာနေမှုကြောင့်လမ်းဘေးနားတစ်လျှောက်မှာရှိတဲ့ဒေသခံလူထုအတွက်အနောက်ရှက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မိုးကုံကာလကစပြီးစေဘင်္ဂါ၊ရှစ်ဘင်္ဂါတွေညစဉ်သွာလာနေတဲ့အတွက်ကျေးရွာချင်းဆက်လမ်းတွေလည်းပျက်စီးနေတယ်လို့ဖုံအဆက်မတန်ထနေတယ်လို့ဒေသခံတွေကဆိုပါတယ်။အဲ့ဒီတစ်တဲဆောင်နေတဲ့တာဝန်ရှိသူတွေဟာဒေသအာဏာပိုင်တွေနဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုရယူထားပြီးဖြစ်တာကြောင့် ဒီကခံတွေအနေနဲ့ပြန်မပြောရဲကြဘူးလို့ဆိုပါတယ်အခုတစ်ထလုတ်တာဟာလက်နက်ကင်အဖွဲ့ပေါင်းစုံလုတ်တာဖြစ်တဲ့အတွက်ကင်တွေဖို့ခက်ခဲနေတယ်လို့လဲ KNU ဘဟုတစ်တော်ဌာနကတာဝန်ခံဗဒုံမန်းပတ်ထွန်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်WHOကနေကိုဗစ်-19ကူးစက်ရောဂါကိုကပ်ရောဂါအဖြစ်ကြေညာပြီးနောက်ပိုင်းမြန်မာအစိုးရကနေလူစုလူဝေးနဲ့ပွဲလန်းသဘင်အခမ်းအနားအားလုံးရက်ဆိုင်ရွှေ့ဆိုင်ထားဖို့ထုတ်ပြန်ထားပါတယ်ဒီအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့လဲမသေးချာသေးတာကြောင့်ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိ ဆက်သွားပါမယ်ရှင်။ဒီနေ့ကတော့ရေးသားပေးပို့လာတဲ့ရှမ်ပီသမရအစီအက်အက်အက်အက်အေကနေဦးဆောင်ပြီးရှမ်မြို့နာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်ပီတောင်ပိုင်းလင်းကင်းမြို့မှာဧပြီလထဲမှာကျင်းပဖို့လျှာထားပြီးမတ်လထဲမှာလူထုသဘောထားရယူဖို့လူထုနဲ့တွေ့ဖို့စီစဉ်ခဲ့ရမှာကိုဗစ်
19ကရှမ်ပါရာနဲ့အခုလိုပြောပါရယ်။အော်ကျွန်တော်အားနေဒီအားနေလို့ကိုကဒီမော့လင်းလောက်ဝုန်းလာနေ။ကျင်းပါမရဲ့အတိအကျတော့မသိသေးဘူး။ဗိုင်းရပ်ခြေနေကိုစောက်ကြည့်ရအောင်မယ်။လှုပ်ဖို့တော့ရည်ရွယ်ထားပါတယ်။ဘယ်နေ့ဘယ်လဖြစ်မလဲဆိုတာတော့မသိနိုင်သေးဘူးပေါ့။လက်ရှိနိုင်ငံရေးအနေထားအရကိုကတ်ရောဂါကြောင့်ပါကျင်းပဖို့မသင့်လျော်သေးဘူးလို့လည်းနိုင်ငံရေးစောင့်ကြည့်လေ့လာသူရှမ်းစာရ
အခုအချိန်မှာကျွန်တော်တို့ဆန္ဒဆော်ပြီး Shan and the ကျင်းပခဲ့မယ်ဆိုရင်တကယ်လို့ဘွဲတက်တဲ့လူတွေကိုရိုနာဖြစ်လာခဲ့ရင်လူတွေပြောစရာဖြစ်ပါလိမ့်မယ်ကိုရိုနာကူးစက်မြန်ရောဂါကြောင့်တကဘာလုံးလူစုလူဝေးမရှိစေဖို့တိုက်တွန်းနေချိန်မှာကျွန်တော်တို့လည်း Shan and the ကိုခဏတော့ဆိုင်းငံ့ထားတင်ပါတယ်တို့မဟုတ်ရက်စွေဆိုင်းထားတင်တယ်လို့ RCSS ကိုတိုက်တွန်းလိုပါတယ်
တနင်္ဂနွေရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတခြားဒေသကတိုင်းသားတွေလွတ်လွတ်လပ်လပ်ကျင်းပခွင့်ရပေမဲ့တပ်မတော်ကဟန်တားမှုကြောင့်ရှမ်းလူမျိုးတွေကတော့2019ခုနှစ်ကတည်းကကျင်းပခွင့်မရခဲ့တာအခုချိန်ထိပဲဖြစ်ပါတယ်။မတ်လ15ရက်နေ့က RCSS SSA နဲ့အစိုးရတပ်မတော်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုရှမ်းပြည်တောင်ပိုင်းလင်းခေမြို့နယ်မှာကျင်းပဖို့သဘောတူခဲ့ကြပါတယ်။ရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတောင်ကြီးတို့မဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့တပ်မတော်ဘက်ကသဘောမတူပါဘူး။ဒါအပြင် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နေနဲ့လည်းတပ်မတော်နဲ့အစိုးရသဘောထားအတိုင်းလင်းခင်းမြို့မှာကျင်းပဖို့သဘောတူညီလိုက်တဲ့အတွက်ရှမ်းနိုင်ငံရေးအတိုင်းဝိုင်းကြားနိုင်ငံရေးစည်းလုံးညီညွတ်မှုထိခိုက်လာမှာကိုရှမ်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်။
ဆက်ပြီးတော့ပြည်သူတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအပြင်လူမှုဘဝနေထိုင်မှုနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့ဖွံ့ဖြိုးရေးခေါင်းစဉ်အောက်ကစီမံကိန်းတွေကိုရှောင်ရှားပေးဖို့အပီပီဆိုင်ရာမြစ်ချောင်းအင်းအိုင်များနေမှာကချင်ပြည်နယ်ကဒေသခံတွေကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။မလ14ရက်နေ့ကကချင်ပြည်နယ်မြစ်ချင်းနားမြို့လုံကဆွတ်ကြီးွာရှိကချင်ချောင်းသားမှာပြုလုပ်တဲ့အပီပီဆိုင်ရာမြစ်ချောင်းရံများနေအခမ်းအနားမှာဒေသခံတွေကတောင်းဆိုခဲ့တာပါ။ Transgender and Development Foundation ကအကျိုးဆောင်ရှိနေတော်စာလီထွေးကဒေသခံတွေရဲ့အတန်ကိုနားထောင်ပြီးမှဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့ပြောပါတယ
်။ကျမတို့အစိုးရအနေနဲ့ကတော့လူဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်တာတော့လို့တယ်။ဒါပေမဲ့လူမှုပတ်ဝန်းကျင်တွေရဲ့ထိခိုက်မှုဘယ်လောက်များလဲဒါကိုကြည့်ရမှာဖြစ်တယ်။လူမှုပတ်ဝန်းကျင်မှာတိုင်းရောက်နေတဲ့ဒီထိခိုက်နစ်နာမှုတွေကိုမစင်စားဘဲနဲ့ဖွံ့ဖြိုးတိုးတက်မှုဇွတ်လုံနေရင်လည်းဒါကတော့ပြည်သူအတွက်အကျိုးမရှိဘူးပေါ့နော်။အစိုးရဆိုတာပြည်သူတွေရဲ့အတွက်ပြည်သူတွေအကျိုးအတွက်လှုပ်ရမယ့်အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့စကားတိုင်းကိုနားထောင်ပြီးလှုပ်ရမှာဖြစ်ပါတယ်
။အပီပီဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့ခန္ဓာမှာမြစ်ချောင်းများထိမ့်သိမ့်ဖို့ရေရေးမြစ်ဆုံးရှုံးနိုင်တဲ့စီမံကိန်းတွေကိုစတင်ဖို့တရှင်းတဲ့ရေကိုလုံလောက်စွာရရှိဖို့နဲ့ဒေသခံတွေကမိမိတို့ရဲ့ရေရင်းမြစ်ကိုမိမိတို့ကိုယ်တိုင်စီမံခန့်ခွဲဖို့စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပပြုလုပ်တာဖြစ်တယ်လို့ပွဲကျင်းပသူတွေကဆိုပါတယ်။အပီပီဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့ခန္ဓာကိုတက်ရောက်လာတဲ့ကချင်ပြည်နယ်ပြည်သူ့ပါတီကဒူအထသော်ဒွဲဘူးကလည်း
ဒါရှိအစိုးရဘောပေါ့နော်အနာဂတ်တက်လာမယ့်အစိုးရအစစ်စင်ရောပေါ့နော်အဲကျမတို့ရဲ့အဲဒီဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာဒီစီမံကိန်းတွေလုပ်ဖို့တော့အမှန်တကယ်လိုအပ်ပါတယ်ဒါပေမဲ့အဲ့စီမံကိန်းနေရာဆိုလို့ရှိရင်ကျမတို့ကိုဖွံ့ဖြိုးတိုးတက်မှုကိုပိုပြီးမှနောက်ကျစေတဲ့ကျမတို့စိတ်ပိုင်းရုပ်ပိုင်းကိုထိခိုက်စေတဲ့အဲစီမံကိန်းတွေမဖြစ်စေဖို့အတွက်အထူးသတိထားပြီးပေါ့ဆောင်ရွက်ပေးစီလို့ဆောင်ရွက်ပေးစီချင်ပါတယ်ပေါ့နော်
မ ဤဆုံးရေဂါရာစီမံကိန်းပါဝင်မြန်မာနိုင်ငံဒေတာတီးတီးမှတည်ဆောက်မဲ့ရေဂါရာစီမံကိန်းတွေနဲ့ဒေတာဖွံ့ဖြိုးရေးခေါင်းဆောင်အောက်ကတခြားစီမံကိန်းတွေဟာဒေတာခန့်တွေရဲ့လူမှုဘဝတွေကိုထိခိုက်စေမဲ့စီမံကိန်းမျိုးမဖြစ်ရလျောက်အစိုးရအနေနဲ့ဆောင်ရွက်ပေးစီရင်တယ်လို့ဆိုပါတယ်ဤဆုံးရေဂါရာစီမံကိန်းဟာပြည်သူတွေရဲ့တောင်းဆိုမှုကြောင့်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကကြံနာထားခဲ့တာဒီကနေ့အချိန်ထိဖြစ်ပါတယ်အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့ခန္ဓာကို Transgender and Development Foundation နဲ့မြစ်ဆုံတည်ရခန္ဓာကကမကထပြုလုပ်ကျင်းပခဲ့ပြီးလူရည်တရားကျော်တက်ရောက်ခဲ့ပါတယ်
ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းမျိုးနာတူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တဲကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွေ့တက္ကသိုလ်တွေအားလုံးမှာဖြေဆိုနေတဲ့စာမေးပွဲကိုရပ်ဆိုင်ထားလိုက်ပြီးဖြစ်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ပြီးခဲ့တဲ့ဒီဇင်ဘာမှာဒီယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံကတော့ယောဂဖြစ်ပွားသူအများဆုံးနဲ့သေဆုံးမှုအများဆုံးရှိပြီးအဆိုးအဝါဆုံးခံစားနေရတာပါ။ဒါပေမဲ့လည်းအခုအခါမှာ Spain နဲ့ Italy မှာအကူးစိုက်ခံရသူနဲ့သေဆုံးသူများလာနေပြီး Spain မှာတနေ့တည်းလူပေါင်း938ဦးသေဆုံးခဲ့တဲ့အတွက်အခုဆိုသေဆုံးသူက3400ရှိသွားပြီလို့စပိန်ကျန်းမာရေးဌာနကပြောပါတယ်။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းအခုရက်ပိုင်းအတွင်းယောဂါဖြစ်ပွားသူဦးရေကတိုးလာနေပါတယ်။အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်ရဲ့ကျန်းသတင်းနဲ့အစောပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတိပြုလူနာစုစုပေါင်း6900ရှိနေပြီး1000ကျော်ကသေဆုံးနေပါပြီ။ဘရာဇီးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတွေကိုကုသဖို့အတွက်နာမည်ကျော်အားကစားခွင့်ကြီးတစ်ခုကိုယာယီရှင်းအောင်ဖြစ်နေပြောင်းလဲဖွင့်နေတော့မှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူဥယျာဉ်တိုးလာတာကြောင့် Rio de Janeiro မှာရှိတဲ့ Olympic ပွဲတွေကမ္ဘာဖလားပွဲတွေကျင်းပရာ Maracana အားကစားခွင့်ကြီးကို Brazil ကယာယီရှင်းအောင်ဖြစ်နေပြောင်းဖို့လှုပ်လာတာပါ American နိုင်ငံခြားရေးဝန်ကြီးဌာနကကိုရိုနာဗိုင်းရပ်စ်ရောဂါကာယရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတိပေးချက်အဆင့်၄ဖြစ်နေတတ်မှတ်လိုက်ပြီးကမ္ဘာတဝန်းမှာရှိနေတဲ့ American နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွွာလာမှုတွေမလုပ်ကြဘူးပြောကြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ပမှာအချိန်အတိုင်းတာအကန့်အသတ်မရှိနေဖို့စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအများဆုံးပြန်လာဖို့ပြောတာပါ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးအတိုင်းတာနဲ့အပြင်းမထွက်ကြဘဲနေဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲနဲ့ချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကပဲနံပါတ်တုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေကိုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြစ်မထွက်ကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကမတ်လ24ရက်နေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကျွန်မခင်မျိုးသက်ပါ VOE ကိုနားဆင်တဲ့ပရိသတ်အပေါင်းရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.